ဒီနေ့မြမရေဘေးထိခိုက်ဖြစ်စီမှုကအရင်နှစ်ပေါင်းများစွာကထက်ကြီးမားလို့ပြည်တွင်းရန်မုံငွေတစ်ခုနဲ့လုံလောက်ဖို့ခက်နိုင်တယ်လို့သုံးသပ်နေကြပါတယ်။နိုင်ငံတကာအကူအညီထိရောက်ရဖို့လိုတယ်လို့လည်းကုညီကစဲသမားတွေကထောက်ပြပါတယ်။လက်ရှိမှာအရေးပေါ်ကုညီတွေလှုပ်ပေးကြပေမဲ့လမ်းဖက်ခက်ခဲကြောင့်မသွားနိုင်တဲ့နေရာအများကြီးကျန်းနေသေးတယ်လို့လည်းကုညီသူတွေကပြောပါတယ်။ဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့လက်ရှိရေဘေးပြင်းထန်ခဲ့တဲ့ရမဲသင်းဘက်မှာဆယ်ရက်နီးပါးသွားကူညီပေးခဲ့တဲ့အမိမဖော်လို့သူက
ကျွန်တော်တို့ဒီရမဲသင်းဘက်အဲ့ဘက်မှာကျွန်တော်တို့တကယ်တောင်ပြိုးကြပြီးတော့ရေစီးနဲ့ပါသွားတယ်ကြီးဝါတွေရှိရတောင်မွားနေပြီးတော့အဲ့မှာတချို့ကြတော့ရွာလုံးကျွတ်အိမ်ရှိကြတယ်တချို့ကြတော့လည်းရွာတစ်ဝက်ကပြတ်သွားတယ်တရွာတရွာကိုအိမ်ကြီးတရာကျော်လောက်တော့ရှိတယ်ခင်ဗျာရွာတွေကအများကြီးပဲ900ရှိရွာလောက်ရှိတယ်ဒါအခုလက်ရှိအလူရှင်တွေရောက်နေတဲ့ရွာတွေကိုပြောလိုက်အလူရှင်တွေမရောက်တဲ့ရွာတွေလည်းအများကြီးကြံလေးပြောတယ်အတိဆုံးကတော့ခမန်းကြီးဟို200ကျော်လောက်ကတော့ရှိရခင်ဗျာအဲ့ဒါရမဲတင်းဟိုရွာတွေအကုန်လုံးပေါင်းရင်ပြောလိုက်ကျန်တာကတော့တလိမ့်ဆန်တွေအကုန်လုံးပေါင်းပြီး2000အနည်းဆုံးလို့ပြောလိုက်ပါတယ်ခုတလိမ့်ဆန်တွေပြည်တယ်ဆိုတာဆိုက်ကျူးကြီးတွေလုတ်တဲ့နေရာသူတို့ကကြတော့လေတောင်ချင်းရွာတွေဖြစ်တော့ရွာလုံးကျွတ်တွေအင်ခေါမိုးတွေထိပါရွာလုံးကျွတ်မြုပ်ကုန်တာမြုပ်တော့တလိမ့်ဆန်တွေပြေးလို့မရဘူးပေးကုန်ကြတယ်ရွှေတူးတာကတက်တက်တနေရာဒါကရမဲတင်းမြုပ်နယ်မှာပဲရှိတယ်
ကြာပြင်းနေပြည်တော်တက်ကုန်းဖက်နယ်နောက်တောင်ငူကနေစစ်တောင်းမြစ်တစ်လျှောက်ရေပေးသင့်တဲ့နေရာတွေကိုအစားအသောက်အဝတ်နဲ့စောင့်တွေသွားပို့ပေးခဲ့တဲ့ဒေါက်တာဇော်လင်းကလည်းဒီတစ်ခေါက်ရေပေးကြီးမားလွန်းတာကို
ဒီတစ်ခေါက်ကကြတော့အရင်နှစ်တင်နဲ့ပါกว่าလဲဆိုလို့ရအရင်တော့ကတော့ဥပမာဆိုကြတော့ကျွန်တော်ဟင်းသတ္တရေပေးကျွန်တော်သွားဘူးရေတို့ဘဘိုးဆိုလည်းနှစ်ခေါက်တော့ကျွန်တော်တို့သွားဘူးရောနော်ပေါင်မာမြေပြူလာတို့အဲ့ဒီတိုင်မရောမှာရေပြီးတော့ကျွန်တော်တို့သွားဘူးရောအဲ့တော့ကတော့ဟိုကတော့ specific region ပေါ့နော်အဲ့ဒီနေရာမှာဖြစ်တယ်အခုကျနေမြေကအရင်များသွားတာပေါ့ဥမာကလောမှာဖြစ်တဲ့အင်းလေးမှာဖြစ်တဲ့ဒွိုင်ကောတော့တာချီလေးအဲဒီနေပြီးရောတခွိုက်ပေါ့နော်တက်ကုန်းအီလာဘက်အနောက်တစ်ခါကျူတောင်ဘူးပေါ့နော်ဆိုတော့အဲ့လိုမျိုးတခြားနေရာတွေလည်းရှိသေးတယ်အဲ့တော့မုံတိုင်းအချိန်နဲ့ရေကြီးကကျတော့အေဒီနဲ့ကျယ်ပြီးကြီးတယ်ပေါ့ပျက်စီးမှုကဒါအရင်နှစ်တော့ဆိုတော့ဘကူဆိုရင်လည်းဘကူဒီနေရာဒီတခွိုက်လောက်ပဲပေါ့နော်ဒီနေ့ကျတော့ဖြစ်တဲ့အေဒီကတော့ဟိုအပြန့်လာကြီးဖြစ်နေတဲ့ခါကျတော့ကျွန်တော်တို့အကူညီရတဲ့သူတွေလှူတဲ့သူတွေမှလည်းပေါ်ပြီးတော့အပြာများတဲ့သဘောလေးတော့ရှိရပါဘူ
းဒီကြီးမားတဲ့ပျက်စီးမှုတွေကြောင့်အကူအညီပေးရေးစိန်ခေါ်မှုတွေကိုလည်းရမဲသင်းဘက်သွားကူခဲ့သူက
ခုလောဆယ်ကျွန်တော်တို့အကူအညီမဲ့တို့တို့နေရာကိုကိုယ်တိုင်ကိုကြအလူရှင်နဲ့အလူခံမဲ့လူနဲ့ဒါရိုက်တွေ့ဖို့အတွက်ကလမ်းနေရာတချို့တဝက်ကပေါက်တယ်တချို့တော့တရွာလေးကြောင့်မပေါက်သေးဘူးအခုလည်းဒီဖောက်နေရာတုန်းကအဲ့လိုမျိုးမိုးလေဝတ်တာကိုလည်းကြည့်ပြီးလုံနေရတာမို့လို့အဓိကစားတောက်ကုန်နဲ့အဝက်ထည်ဒီဟာကိုပဲအဓိကပို့ပြပါတယ်ခင်ဗျာဟိုအဝတ်တွေကတော့တချို့ဆိုလို့ရှိရင်အိမ်လိုက်လုံးလိုက်ပါသွားတာဆိုတော့ဘာဆိုဘာမှမရှိသေးဘူးအဲ့လိုမျိုးတွေဖြစ်ကုန်တာတကားမှအရင်လိုမဖြစ်ဘူးတဲ့ဒီတောင်ပေါ်ဒေသတော်မှာရေကြီးတာဆိုတော့အချိန်များတော့ဆိုးတယ
်အခုလိုအရင်ရေပေးတွေထက်အများကြီးဆိုးတဲ့အချိန်တွေမှာစစ်ကောင်စီအနေနဲ့လှုပ်ဆောင်ပေးနေတာကတော့အများကြီးအားနည်းနေသေးတယ်လို့ CDM ဘုံမှုနောင်ရွက်ကထောက်ပြပါတယ
်လက်ရှိအချိန်ထိကတော့ရေပေးစီမံမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့လှုပ်ဆောင်မှုတွေကတော့ထိထိရောက်ရောက်လုံနိုင်တာမတွေ့ရဘူးဖြစ်နေတယ်ပြီးခဲ့တဲ့ပကဘဲစီကောင်းဆောင်ငါပြောတဲ့ဘောနော်ရေဘေးအလူငွေဘီလီယံ30ဆိုတာလေတကယ်တကယ်တော့ဘာမှလောလောလာပမာဏမဟုတ်ဘူးတော့ကျွန်တော်တို့အတိုင်းပြူပြန်ကြည့်ရင်တော့ဆရာနာတိမ်မှုပြီးကြရာအတိုင်းပြာစီပွားရေးဆိုယုံထိခိုက်မှုကိုရည်ဆန်နေရတယ်ဒီလိုအခြေအနေမှာပဲဒီအခုတနိုင်ငံလုံးရေဘေးဖြစ်ရကလူထုအပေါ်ပို့ပြီးတော့ဆုံချုံရမှုတွေကြီးကြီးမားမားကျိုးလို့ရတဲ့အဖြစ်ရလို့ပြောရမှာပေါ့နော်အဲ့တော့ပြည်သူလူထုကတော့ဘူးကြီးရဖျုံဆင်းရတဲ့အဖြစ်နဲ့တမိုင်းတစ်ချောင်းမှာအကြီးမားဆုံးဘေးဒုက္ခကြုံနေရတဲ့အဖြစ်လို့ပြောလို့ရနိုင်ပါတယ်အကြောဒီစစ်ကောင်စီအနေနဲ့ဒီစီရေးအသုံးစီတွေပဲအဓိကတုံ့ပြန်တုံ့ဆွဲနေတဲ့နိုင်ငံဘန်နာတွေကိုလူထုအတွက်ပြန်ကြည့်ဖို့ပြန်တုံ့ဆွဲဖို့လိုတယ်ဒါအပြင်ပြည်တွင်းပြည်ပကအကူအညီပေးမှုတွေကိုလည်းလွတ်လပ်စွာလှုပ်ဆောင်ခွင့်ပြုဖို့လိုအပ်တယ
်ဒါအပြင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဘေးအန္တရာယ်ဆိုင်ရာကြွမ်းကျင်သူလက်ရှိဝါရှင်တန်မြို့တော်ရှိဂျော့ချ်ဝါရှင်တန်တက္ကသိုလ်ကဧည့်ပညာရှင်ဦးဝင်းမျိုးသူကလည်း
အဓိကတော့ပျက်စီးဆုံးရှုံးမှုကတော့များမယ်အဲ့အတွက်ကိုပြန်လဲထူထောင်ရေးအတွက်ကိုရရှိနိုင်တဲ့ဘတ်ဂျက်ကတော့နည်းတာပေါ့နော်အဲ့တော့လက်ရှိအချိန်ဒီမှာက damage assessment ကိုတေချာလုပ်ဖို့လိုတာပေါ့နော်ဘယ်ဒီသားတွေမှာဘလောက်ပြက်လဲပေါ့နော်အဲ့လိုလုပ်မယ်ဆိုရင်တော့မှနေမီမငင်းညမ်းမှုနဲ့တေချာလုပ်ဖို့ကခက်နေတယ်တော် underestimate ပေါ့တကယ်ပြက်သွားတာတဲ့နေဝီခံမနာဖြစ်နိုင်တယ်အဲ့ဒီနေဝီခံမနာတော့မှပြန်လဲပြီးတော့ထူထောင်နိုင်ဖို့ငွေကြေးလိုအပ်ချက်က တန်တရားရှိစရာမလိုဘူးလုံလောက်မှာမဟုတ်ဘူးပေါ့နော်မြန်မာပြည်ရဲ့အစဉ်အဆက်မှာဒီလိုပြန်လဲထူထောင်ရေးတွေရတဲ့ဘတ်ဂျက်ကကျိုးပြီးတော့ပြင်ဆင်ထားမှဒါလည်းပေးနိုင်မှာပေါ့အခုမှသဘောကဘေးဖြစ်တော့မှကောက်ကငင်ငါနဲ့ဖုတ်ဖို့မိတိုင်းအလူဝေထဲကြပါအောင်ပြုပါအောင်ဆိုတော့ simple နှမ်းပက်ပဲအခုပျက်စီးသွားတဲ့လေယာဉ်မြေဤကအနည်းဆုံးတင်းချည်ရဲဆိုတော့ဒီလေယာဉ်မြေကိုပြန်ပြီးတော့ပြုပြင်မယ်ပေါ့ဒါအနည်းဆုံးကအောက်ထက်ကဒေါ်လာ100နဲ့ပဲတွဲကြည့်အောင်လေဒီဟာကိုစောတသိန်းနဲ့မြောင်းရုံဒေါ်လာ10သန်းမကအကုန်နေပြီလေအဲ့တော့ဖြည့်ရသုံးသန်းဆိုတော့ဒီလေယာဉ်မြေကိုပြုပြင်ဖို့ဆိုတော့အဝေးကြီးဒီပဲနေမှာပေါ့နော်နောက်ဒီပြင်ကိုကျောင်းနေဈေးုံနေဈေးကန်းနေလမ်းနေပြည့်တဲ့နေရာတွေလည်းပြန်ပြင်ဖို့ရရှိအောင်မှာပေါ့နော်လူတွေကိုနေရာချထားရေးအတွက်ဒီကာလာထဲမှာတို့ရဲ့တမွေးဝမ်းကြောင်းလုပ်ငန်းတွေပျက်စီးသွားတာတွေရှိတာပဲအဲ့တော့ဒီမှာထောက်ခံပေးဖို့ရရှိတယ
်တကယ်တော့ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုတိုင်ပြီးခဲ့တဲ့စနေကနေပြည်တော်မှာလုပ်တဲ့ရေပေးအလှူငွေပွဲမှာဒီရေပေးကလွန်ခဲ့တဲ့နှစ်ပေါင်း90အတွင်းအဆိုးအဝါဆုံးဖြစ်ပြီးထိခိုက်မှုအလွန်များပြားတယ်လို့ပြောခဲ့ပါသေးတယ်ခင်ဗျာ